အနီးအောင်ဆင့်တက်မှတ်လိုက်ပြီဖြစ်တဲ့စိုက်ကလုံးမုန်တိုင်းတိုက်ခတ်နေတဲ့အချိန်မှာပြည်သူတွေအနေနဲ့ရေးပေါ်မုန်တိုင်းတတိပေးချက်ပညာပေးနှိုးစော်ချက်တွေကိုစဉ်ဆက်မပြတ်စောင့်ကြည့်နားဆွင့်ထားကြဖို့နဲ့မုန်တိုင်းပေးဆောင်မှုစီစဉ်ထားတဲ့ယာယီကယ်ဆယ်ရေးစခန်းနေဘေးလွတ်တဲ့နေရာတွေကိုချက်ချင်းအမြန်ဆုံးပြောင်းရွှေ့ကြဖို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချ ယာယီကယ်ဆယ်ရေးစခန်းတွေနဲ့စားနပ်ရိက္ခာဆေးဝါးတွေကိုလည်းအရေးပေါ်ပြင်ဆင်ထားတယ်လို့လူကယ်ပြန်ဝန်ကြီးကပြောပါတယ်အသေးစိတ်နားဆင်ပါရှင်အနီရောင်ဆင့်တက်မှတ်လိုက်ပြီဖြစ်တဲ့ဘင်္ဂလားပင်လယ်ော်ရှေ့လယ်ပိုင်းမှာဖြစ်ပေါ်နေတဲ့ဆိုက်ကလုန်းမုန်တိုင်းမာရတာဟာဒီကနေ့တနင်္ဂနွေနေ့ညနေပိုင်းမှာမြန်မာနိုင်ငံရခိုင်ပြည်နယ်ဘက်ကိုဝင်ရောက်တိုက်ခတ်လာနိုင်တဲ့အတွက်ဒီကနေ့နေ့လယ်ပိုင်းမှာတော့နေပြည်တော်မှာမုန်တိုင်းအရေးပေါ်အစည်းအဝေးခေါ်ပြီးတော့မုန်တိုင်းပင်ကြိုတင်ပြင်ဆင်မှုတွေအရေးပေါ်စီစဉ်နေကြပါတယ်။နိုင်ငံတော်အဆင့်ဒုသမ္မတဦးဟင်နရီဘန်ထရီကိုယ်တိုင်ဦးဆောင်ပြီးပြည်ထောင်ရေးကာကွယ်ရေးနဲ့ပြန်ကြားရေးဝန်ကြီးပါဝင်ဝန်ကြီးတွေကမုန်တိုင်းအရေးပေါ်ကူညီကယ်ဆယ်ရေးတွေနဲ့မုန်တိုင်းပင်ယာယီတိမ်းဆောင်နိုင်ရေးအရေးပေါ်စီစဉ်ဆောင်ရွက်နေတာဖြစ်ပါတယ်။ဒီကနေ့ရေးပေါ်ကျင်းပခဲ့တဲ့မုံတိုင်းပင်အစည်းအဝေးမှာမုံတိုင်းပင်ကြိုတင်ကာကွယ်ရေးဆွေးနွေးခဲ့တာတွေနဲ့ပတ်သက်လို့ကိုရိုင်းတက်ရောက်ခဲ့တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုအခုလိုပြောပါတယ်
။ဥရနီပန်ဒီဒုတိယသမ္မတနှစ်တက်ရောက်တယ်။ကျန်တဲ့ပြည်ထောင်ရေးဝန်ကြီးတက်တယ်၊ကာကွယ်ရေးဝန်ကြီးတက်တယ်၊နောက်ပြီးတော့လေးစားရေးဝန်ကြီးတက်တယ်၊လေးစားဝန်ကြီးတက်တယ်၊ပို့ဆောင်ဆက်သွယ်ရေးဝန်ကြီးတက်တယ်၊နောက်ပြီးတော့ပြန်ကြားရေးဝန်ကြီးတက်တယ်၊ကျွန်တော်ရေးပေါ့နော်တက်ကြတယ်။နောက်ကျန်တဲ့တာမီငါရောကဒုတိယဝန်ကြီးတက်တယ်၊ကျန်တဲ့နေရာတွေကလည်းအများအတွန်းကြီးတက်တာပေါ့ကျန်တဲ့ဝန်ကြီးဌာနတွေကလေ။ဒီမုံတိုင်းနဲ့ပတ်သက်ပြီးတော့အကိဝင်လာရင်ကျွန်တော်တို့ဘယ်လိုဆောင်ရွက်ပြင်မယ်ဆိုတာဟာဒီပေါ့နော်ဘိုးရူသားနဲ့ပတ်သက်တဲ့ဌာနကလည်းသူကနေပြင်ပြတယ်ဒီမုံတိုင်းဟာမြန်မာနိုင်ငံဝင်မှုရှိပါတယ်ဒီနေ့ညနေ6နာရီကနေတော့7နာရီကြာထဲမှာဝင်မယ်ဆိုတဲ့ခါကျတော့ကျွန်တော်တို့ကအချို့ဒေသတွေပေါ့ဝင်မယ်နေရာတွေကလည်းအဲ့ဒီတခါဘက်ကနေဝင်မယ်ပေါ့နော်ဒီလိုကြောက်ဖြူလို့ဒါဒီဘက်ကဝင်မယ်ကိစ္စတွေရှိတော့အဲ့ဒီဟာတွေလည်းကျွန်တော်ကြီးညာထားပြီးသားတနင်္ဂနွေလုံးကိုလည်းရခိုင်ဒေသမှာအဓိကကျွန်တော်ကမလုပ်လဲဆိုတော့ဟိုပြည်သူတွေကိုနေနေနေရဆိုနေနေနေရဝတ်မှာကြခိုင်မှာကံကောင်းတာကတော့ကွင်းကြီးမဟုတ်တဲ့အတွက်ကြောင့်ကျွန်တော်တို့ကအမြင့်တွေကိုရွှေ့လို့ရတဲ့နေရာတွေရှိတယ်။အဲ့တော့ရွှေ့လို့နေရတဲ့နေရာတွေရွှေ့ပြောင်းဖို့အတွက်ကိုဒီနေ့ညနေ6နာရီနောက်ဆုံးထားပြီးတော့ဒီလိုမျိုးနေရတဲ့ချက်အနေရှိနေရာတွေဆိုလို့ရှိရင်ကျွန်တော်တို့ရွှေ့ပြောင်းမယ်ပေါ့နော်။ဒါတွေကျွန်တော်တို့ဆောင်ရွက်တာရှိပါတယ်။နောက်တစ်ခုကတော့ကျမတို့ကလည်းသူကအကောက်ဝေးရေးနေနဲ့လေရခိုင်ရင်ကောလေရင်မြန်ကောအထူးအရေးပေါ်စစ်တပ်ဖွဲ့တွေရောဒါတွေသူကလည်းအစင်းလုပ်ပေးထားတယ်အရေးကြောင်းရှင်သုံးမယ်ပေါ့ဘာဖြစ်လို့ကျွန်တော်ကဆက်ချင်ရဲစကြတော့ဒါတွေသုံးရမှာဟုတ်အဲ့တော့အဲ့ဒါတွေသုံးဖို့လုပ်တယ်ဒီလေးကြီးကလည်းသူသက်ဆိုင်ရာအထူးအုပ်ချုပ်ရေးဦးစီးနာတာတွေကိုပုံမြင်ကြားထားတယ်ဒီလူရဲတွေရောမြင်ကြားထားတယ်ဒီကော်မတီအဆင့်ချင်းရှိတဲ့မြန်မာပူပေါင်းဆောင်ရွက်ဖို့ဆိုလုပ်ထားပြီးပေါ့
ဆိုင်ကလုံးမုန်တိုင်းတိုက်ခတ်နေတဲ့အချိန်ပြည်သူတွေအနေနဲ့ရေးပေါ်မုန်တိုင်းသတိပေးချက်ပညာပေးနှိုးဆော်ချက်တွေကိုစဉ်ဆက်မပြတ်စောင့်ကြည့်နားဆင်ထားကြဖို့နဲ့မုန်တိုင်းပေးဆောင်မှုစီစဉ်ထားတဲ့ယာယီကယ်ဆယ်ရေးစခန်းတွေဘေးလွယာနေရာတွေကိုချက်ချင်းအမြန်ဆုံးပြောင်းရွှေ့ကြဖို့ကိုလည်းလူကယ်ပြန်ဝင်ကြီးကပြည်သူတွေကိုသတိပေးနှိုးဆော်ပါတယ
်အဓိကတော့အဲ့ဒီဟိုပေါ်မုန်တိုင်းဝင်ရောက်နိုင်တဲ့ဒေသနော်ဖိုင်းကြီးပါကြီးတက်ပြီးတော့ကြီးလွှားနိုင်တဲ့ဒေသအဲ့မှာရှိတဲ့လူတွေဟာကျွန်တော်တို့ကနေပြီးတော့ကြိုတင်ပြီးတော့ပညာပေးတဲ့အတိုင်းပေါ့နော်ကျွန်တော်တို့ဒီမှာဒီနေ့ထုတ်ပြန်နေတဲ့အတိုင်းဒီမှာအားလုံးပူပေါင်းဆောင်ရွက်ပေးနေတဲ့အတိုင်းလိုက်ပါဆောင်ရွက်ဖို့ပေါ့နော်ဒီလူတွေကတော့ထုတ်ပြန်တဲ့ဒီနေ့တွေကိုမှန်မှန်နားထောင်ဖို့မှန်မှန်ကြည့်ဖို့နော်ခင်အဆက်အသွယ်ကျတော့သွားရည်လေကျွန်တော်တို့က single site ပဲဆိုရဲဒီ radio line ဖြစ်နေတဲ့ဆက်သွယ်တဲ့ဟာကိုကျွန်တော်တို့ထားတယ်ဒါကိုလည်းကျွန်တော်တို့ဒီနေ့စမ်းသပ်တယ်ထပ်ပြီးတော့အချိန်ပြီလားဆိုတော့ဒီနေ့ရေရခိုင်လျှောက်လုံးကျွန်တော်တို့ SSB နဲ့ဆက်သွယ်လို့ရတယ်ဒါပေမဲ့အခုလည်းမပြတ်ပါဘူးအကြေးကြဲ့ရင်တော့မှအဲ့လိုရှိတယ်အဲ့တော့ပြည်သူတွေကတော့သတင်းတွေရနိုင်မယ်အဲ့ဒီသတင်းတိုင်းကိုပြည်သူတွေကနေပြီးတော့ live ပါဆောင်ရွက်လို့ရှိရင်အနေအချင်းမှာပြီးကြတယ်ပြည်သူကကျွန်တော်တို့နဲ့အတူပါဝင်ဆောင်ရွက်လိုက်ရုံပဲအဲ့လိုပဲကျွန်တော်မှားခြင်းပါတယ
်မုံတိုင်းလမ်းကြောင်းကြားရောက်နိုင်တဲ့ဒေသတွေကပြည်သူတွေအတွက်မုံတိုင်းပင်အရေးပေါ်ရှောင်နိုင်မှုယာယီကယ်ဆယ်ရေးစခန်းတွေစားနပ်ရိက္ခာဆေးဝါးကြိုတင်ပြင်ဆင်ထားရှိမှုတွေနဲ့မုံတိုင်းသတိပေးအရေးပေါ်ကြေညာချက်တွေအချိန်နဲ့တပြေးညီစဉ်ဆက်မပြတ်ထုတ်ပြန်နိုင်ရေးစီစဉ်ထားတာတွေကိုလည်းအမျိုးသားတဘာဝဘေးအနေနဲ့ဆိုင်ရာစီမံခန့်ခွဲမှုကော်မတီရဲ့ဒုက္ခရလည်းဖြစ်တဲ့လူကယ်ပြန်ဝင်ကြီးကအခုလိုရှင်းပြပါတယ
်စီမံခန့်ခွဲကော်မတီဒုက္ခဆိုတော့ကျွန်တော်အနေနဲ့အားလုံးခြုံပြီးတော့စီစဉ်နိုင်ပြီးတော့စီမံခန့်ခွဲရည်ကျွန်တော်လုပ်ထားပြီလုပ်ထားပြီးတော့ကျွန်တော်တို့မှကြေကြေနေပတ်သက်ပြီးလို့ရှိရင်အဲ့ဒီသားတွေမှာပစ္စည်းတွေလိုရင်ဖြတ်ပြထားတယ်လိုအပ်တဲ့ပစ္စည်းတွေပေါ့ကယ်ဆယ်ရေးပစ္စည်းတွေပေါ့ကျွန်တော်တို့ကအကုန်ဖြတ်ပြထားတယ်တချို့နေရာတွေမှာအရှင်းနဲ့ပုံထားတယ်ဒါမျိုးတွေပေါ့ကျွန်တော်တို့ဆောင်ရွက်တာတွေလုပ်ပါတယ်အဲ့ဒီမှာမှတစ်ခါဖြတ်ပြီးတော့ကျွန်တော်တို့ရခိုင်ရဲ့ဒက်ရက်ဒက်ရက်တွေဆက်သွယ်ပြီးတော့တချို့ နေရာလေးဒီမှာကျွန်တော်စိတ်ကူရဲ့ချွတ်နေရာလေးလीပေါ့နော်ဒါဆိုရင်ဟိုကြောက်ရှိဖို့အတွက်နေရာအဆင်ပြေလားဘာလားဒါကြီးကိုဟိုကော်မတီနည်းနဲ့ညှိနှိုင်းတာပေါ့နော်တိုက်စီသားကြီးဒီမှာဒါကြီးကျွန်တော်လက်တွေ့လှုပ်ဆောင်ရပါတယ
်မုံတိုင်းပေးတာတင့်နိုင်တဲ့ဒေသတွေကပြည်သူတွေအနေနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနအရေးပေါ်အခြေအနေစီမံခန့်ခွဲမှုဗဟိုဌာနက24နာရီဖွင့်လှစ်ထားတဲ့အရေးပေါ် call center ဖုန်းတွေဖြစ်တဲ့3960434666နဲ့3960434999တို့ကိုအချိန်မရွေးဆက်သွယ်အကူအညီတောင်းခံနိုင်တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးကပြည်သူကိုနှိုးဆော်ပါတယ်ရှင်။